မြန်မာနေဆက်တရုတ်နိုင်ငံရှီလီမြို့နယ်ဆက်တခြားမှာဒီကနေ့မြန်မာအချိန်9နာရီခွဲလောက်မှာတရုတ်စစ်တပ်ရဲ့စီးရဲလေ့ကျင့်တာတွေရှိခဲ့ပါတယ်။ဒီမတိုင်ခင်ရပိုင်းတွင်းကလည်းမြောက်ပိုင်းမဟာမိတ်တွေဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုတရုတ်အစိုးရကယူနန်ပြည်နယ်ကုမင်းမြို့မှာမနေ့ကတနာရီခွဲကြာခေါ်ယူတွေ့ဆုံနေလို့သိရပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာတရုတ်နယ်ဆက်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါပါတယ်။ဒါနဲ့ပတ်သက်ပြီးတော့လက်ရှိပြည်တွင်းမှာဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့တက်မတော်ကြားတိုက်ပွဲတွေမှာတရုတ်အစိုးရကသူ့အကျိုးစီးပွားအတွက်စိုးရိမ်မကင်းဖြစ်နေမလားဆိုတာပြည်တွင်းမှာသုံးသပ်နေတာလည်းရှိပါတယ်။ဒီနယ်စပ်ခြေနေတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တမတော်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြန်အလှန်တိုက်ခတ်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်အစိုးရတောင်းရှိသူတွေကမြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNLA, AA နဲ့ MNDAA သုံးဘွဲ့ကိုယူနန်ပြည်နယ်မှာမနေ့ကဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတမတော်ကိုအပြည့်အဝ2လအတွင်းမှာလက်အုပ်မှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပါအဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါရီမလုပ်ဘူးဆိုရင်ပြည်ထောင်စုပေးသွားမယ်ဆိုရဲဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအတိုင်းဝန်ကသုံးသပ်ပါတယ်။ဒီကိစ္စကိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခေါကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွေးဆောင်ခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းအတိအကျပြောနိုင်မယ်လို့ VOA ကိုပြောပါရတယ်။
အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလမ်းမှာပဲရှိသေးတယ်ဆိုတော့ကျွန်တော်နဲ့အဆက်တွေလည်းမရသေးဘူးကြ။
ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စားတန်ကြပ်ကတင်ကားတွေဆင်းရဲပြတာတွေလက်နက်ကြီးပစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြဲကောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စီးရဲလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်ခံဦးကြီးနောင်ကို VOA ကဆက်သွယ်ကြည့်ရအခါမှာအခုလိုပြောပါတယ်
။ Okay, သူတို့ကတော့သူတို့ဟိုဒီဦးကြီးလေ့ကျင့်ငါ့ဖိအဖက်တွေကိုတင်ကြီးမှဒီလိုပေါ့ဒီဒီဒီလိုကတင်ပလိုက်ဒီရှိတော့ဘူးအဲ့ထာနာအဲ့တော့အဲ့အရှာကစစ်တပ်တွေလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ရှင်ရေးလှုပ်ရှားမှုကြိုးပြတာပါသူတို့လှုပ်ရှားမယ်သူပြီးပြောထားပါတယ်လေရဲ့တွင်မှာဒါအရင်ကဝူးချင်းမဟုတ်တော့ဘူးကြီးဆောင်ရဲမဟုတ်တော့ဘူးအခုဟာကြီးဆောင်ရဲဖြတ်လိုက်ပြီအဲ့မှာကအဲ့ရစာ PLA တွေနေကြတယ်တပတ်မှာလေသူတို့အတော့ဒီစန်တဲ့သူတို့ဟိုအရေလည်းလက်နေကြီးရစားပေါ့လက်နေကြီးလက်နေကြီးနေစားမှဖြစ်ကြတယ်လူချင်းကြီးပေါ့အခုလည်းအဲ့ဒီဆက်နေတာမပြတ်မပြေးဘူးရှစ်တက်လည်းမပြေးကြဘူးပေါ့ကျွန်တော်ထင်တာအဲ့ဒီဝူးချင်းရုပ်သိမ်းလိုက်တော့သူတို့အဲ့ဒီစားနေစားမှတော့ဝင်ထားပုံရတယ်
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်ရဲမြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရဲလို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကျရဲ့ပြည်အောင်စုလမ်းမကြီးဖြတ်သွားတဲ့ကွတ်ခိုင်ဘက်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲဆက်ရှိနေပါတယ်တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြသနာပြေးလည်စေခြင်းနဲ့သဘောထားရရှိနေတဲ့အတွက်တရုတ်အစိုးရကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်အခုကိစ္စဟာအများခံမှန်းထားသလိုတရုတ်အစိုးရရဲ့ဖိအားရဲ့ကြောင့်တိုက်ပွဲရရှိလာမဟုတ်ပဲနှစ်ဖက်စစ်ရဲစဲရေးသဘောတူညီမှု bilateral သွားရတဲ့နေရာမှာတိုင်းရင်းသားလက်နက်ကင်တွေကနိုင်ငံရေးပါဝါချဲ့ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
။အပြိုင်ဆိုင်အတားစီရယူဖို့လုပ်တဲ့နေထားမှာနေမြောက်ပိုင်းလေးဖွဲ့ကနေရာကိုစီးရင်နီလန်းနဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်တို့မြင်တယ်။အားကြောင့်လဲဆိုတော့ဒီဘက် CMEC မဆိုင်ခင်မှာဒီ peace process ceasefire ကိုကျွန်တော်တို့လုပ်မယ်ဆိုရင်အဲ့ပေါ်မှာစီအတားကြီးနဲ့စကားပြောဖို့အစီအစဉ်ရှိပုံပေါ်တယ်။ဟုတ်တယ်သူတို့ရဲ့သုံးပြချက်ကတကယ်ကြည့်တော့ရခိုင်မှာစစ်မျက်နှာဖွင့်ထားတဲ့အချိန်တပ်အင်အားဟိုဘက်အများကြီးဖြစ်တဲ့ဒီဘက် weak point ဖြစ်တဲ့အချိန်ပေါ်မှာဒီရဲ့အဓိကနယ်စပ်ကုန်သွယ်လမ်းကြောင်းကြီးပေါ့နော်ထိချုပ်တိုက်ခိုက်ပြီးတော့မှာဒါသဘောတူညီချက်ကိုမြင့်ယူဖို့သူတို့ရဲ့မဟာဗျူဟာကစားချက်လို့ကျွန်တော်ယူဆတယ်
အစိုးရငင်းငိုင်းကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအပြည့်အစုံနေဖို့နေရာညှိနှိုင်းနေတာဟာလေးလလောက်ရှိပါပြီ။ငင်းငိုင်းကော်မရှင်ဘက်ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နေမီမှာဆွေးနွေးကျင်တဲ့အကြောင်းအဆိုပြုထားပါတယ်။ကချင်လက်နက်ကိုင် KYI ကဒါကိုလက်ခံပြီးကြမ်းတဲ့ရခိုင်လက်နက်ကိုင် AA နဲ့တောင်းလက်နက်ကိုင် TNLA နဲ့MNDAA တို့သုံးဘွဲ့ကတော့သူတို့လုံခြုံရေးအရဒီနေရာကိုသဘောမတူခဲ့ရပါဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့လည်းငင်းငိုင်းရေးကလုံးဝဝေးသွားရလို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါတယ
်ညနိုင်နဲ့ဈေးမှာပဲဒီလိုဖြစ်သွားတော့ပါအမှန်ကအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးလောက်ထိတော့မဟုတ်သေးပါဘူးအစီအရသဘောကျတဲ့နေရာကဟိုလက်နက်ကင်ဘက်ကသဘောမကျလက်နက်ကင်ဘက်ကသဘောကျတဲ့နေရာဒီဘက်ကသဘောမကျအဲ့လိုဖြစ်နေတယ်ဒီတွင်းတော့ဒီတွင်းနေပါပဲအဲအဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ချိန်မှာတစ်ဖက်မှာလည်း ကျွန်တော်မြန်မာကဆမ်းမြောက်ပဲမှာလဲဖြစ်ပွဲကြီးလှူရှာမှုတွေကလည်းရှိတယ်အဓိကတော့ဟို AA ရဲ့ကိစ္စတွေအကြောင်းပဲဖြစ်မယ်လို့ကျွန်တော်မြင်ပါတယ်
ဩဂုတ်လ15ရက်မနက်ပိုင်းမှာမန္တလေးပြည်ဦးလွင်မြို့ကတက်မတော်နည်းပညာတက္ကသိုလ်အပါအဝင်နေရာ5ခုကို TNLA ပူးပေါင်းလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးခက်ဆိတ်ဆိတ်ပြန်ဖြစ်လာတာပါ